Russia ကမစ္စိုင်းတုံးကြီးတွေနဲ့ထပ်ပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်ကြက်တဲ့ပရင်းတွေမှာ Ukraine ကဒေသအများပြားမှာတည်ဆုံရသူက12ဦးရှိပါတယ်။ဒဏ်ရာရသူကနောက်12ဦးရှိတယ်လို့ Ukraine အရေးပေါ်ဌာနကပြောပါတယ်။ Russia ဘက်ကပစ်ခတ်တဲ့မစ္စိုင်းတုံးကြီးက55လုံးရှိပြီးတော့အဲ့ထက်ကအများစုကို Ukraine ဘက်ကနေပစ်ချနိုင်ခဲ့တယ်လို့ Ukraine လေတပ်ကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အဆောက်အဦ35လုံးနဲ့ပျက်စီးခဲ့ရတာပါ။ Ukraine သမ္မတကတော့ Russiaအင်အားကြီးလက်နက်တွေရှိတဲ့ရုရှားကိုတွန်းလှန်တိုက်ခိုက်ဖို့အတွက်လက်နက်တွေလိုနေပါတယ်လို့ချက်တဲ့ပရင်းနေမှာပဲပြောပါတယ
်။အတ
န်းဖက်သမားတွေကကျွန်တော်တို့မြို့ရွာတွေကိုပစ်ခတ်တဲ့ရုရှားရဲ့မစ္စိုင်းဒုံးတိုင်းအီရန်ရဲ့ဒရုန်းတိုင်းကကျွန်တော်တို့ဘာကြောင့်လက်နက်တွေလိုနေတယ်ဆိုတာကိုပြောပြနေကြတာပါ။အတန်းဖက်သမားတွေကိုပဲလက်နက်ကပဲအကြမ်းမဖက်အောင်လှုပ်ပေးနိုင်မှာပါလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောသွားတာပါ။ဆောင်ကလာအလွန်အေးတဲ့ဒေတာမှာရုရှားတပ်တွေကလျှက်စစ်မီးပေးတဲ့ဒဏ်ပိစက်ုံတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးတော့ယူကရိန်းနဲ့စိတ်သက်သာအောင်ဆက်လုပ်နေတယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောပါတယ်။နိုင်ငံတကာစွမ်းအင်အေဂျင်စီ IAEA ရဲ့အကြီးအကဲရာဖဲလ်ဂရော့စီကလည်းယူကရိန်းကဇပိုရီရှားနျူကလ িয়ার ဒဏ်ပိစက်ုံတွေတဝိုက်နေစဉ်လုံးလုံးပောက်ကွဲတံတွေကြားနေရတာဖြစ်ပြီးတော့ဒီနျူကလ িয়ার စက်ုံဝန်းကျင်ကိုပြစ်ခတ်ရက်စက်တဲ့ဇုံဖြစ်တတ်မှတ်ပေးဖို့ချက်တဲ့ပရင်းနေမှာပဲထပ်ပြီးတောင်းဆိုလိုက်ပါတယ်။ယူကရိန်းတနိုင်ငံကစီးရီးကူညီတွေပေးနေတာဖြစ်ပြီးအမေရိကန်ကသူ့ရဲ့အစ်မင်းအေဘရမ်စ်တန်ကာ30တစ်စီးပေးမယ်လို့ကတိပေးတယ်လို့ဂျာမနီကသူ့ရဲ့လက်ပတ်2တန်ကာ14စင်းပြင်ဥရောပနိုင်ငံတချို့ကလည်းတိုက်ခိုက်ရေးယာဉ်တွေပို့ပေးမယ်လို့ပြောထားကြတာဖြစ်ပါတယ်။